ဤရမအမေရိကန်တပ်ဖွဲ့ပြီးစခန်းကြတဲ့လေထဲချတဲ့စခန်းတစ်ခုကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်တိုက်ခိုက်တာခံရပြီးတဲ့နောက်တပ်ဖွဲ့ဝင်၁၂ဦးဟာဦးခေါင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့ဆေးကုသမှုခံယူခဲ့ရတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကခုတ်အထူးတပ်ဖွဲ့တမူဗိုလ်ချုပ်ကဆမ်ဆိုလီမနီကိုအမေရိကန်ကဒရုန်းယာဉ်ကနေဒုံးကျည်တွေနဲ့ပစ်ပြီးလုကြံလိုက်တဲ့ပေါ်လက်တုံ့ပြန်တဲ့အနေနဲ့အီရန်ကဒုံးကျည်တွေနဲ့ပြန်ပစ်တာပါ။ LR ဆက်လေထဲချတဲ့စခန်းကိုဇန်နဝါရီလ၈ရက်နေ့မှာအီရန်တိုက်ခိုက်တာကနေအမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးတာမရှိပေမဲ့ပောက်ကွဲမှုကြောင့်တပ်ဖွဲ့ဝင်အများအပြားဦးခေါင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့ကုသမှုခံယူခဲ့ရပြီးဆက်ပြီးစမ်းသပ်စစ်ဆေးမှုခံယူနေပါတယ်လို့အလဲပိုင်းဒေတာအမေရိကန်ကုကဲမှုစစ်ဌာနချုပ်ပြောခွင့်ရသူဖြစ်သူဗိုလ်ကြီးဘီလ်အာဗန်ကပြောပါတယ်တပ်ဖွဲ့ဝင်ရှိဦးဟာဂျာမနီနိုင်ငံကလန်စတိုးဒေတာဆိုင်ရာဆေးရုံမှာနောက်ထပ်စမ်းသပ်စစ်ဆေးမှုတွေခံယူနေပြီးတော့၃ယောက်ကိုတော့ကူဝေးနိုင်ငံကအာရီဂျန်စခန်းကိုပို့လိုက်ပါတယ်တာဝန်ထမ်းဆောင်မှုကျန်းမာပြီလို့ယူဆရင်အဲ့ဒီတပ်ဖွဲ့ဝင်တွေကိုယူရက်ကိုပြန်ပို့ဖို့ခံမှန်းထားတယ်လို့ပြောခွင့်ရဗိုလ်ကြီးအာဗန်ကပြောပါတယ်ဤရန်ကတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တယောက်မှဒဏ်ရာမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်